အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကရှီယာမွတ်စလင်ယဉ်ကျေးမှုစင်တာရှိတဲ့အဆောက်အုံမှာအသေးခံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တိဆုံးဒဏ်ရာရသူဒါဇင်နဲ့ချီရှိခဲ့ပါတယ်။အဲ့ဒီရှီယာမွတ်စလင်ယဉ်ကျေးမှုစင်တာကအီရန်နဲ့အဆက်ဆက်ရှိပါတယ်တိုက်ခိုက်ခံရမှုကြောင့်လူ40သေဆုံးပြီး30ကျော်ဒဏ်ရာရထားတဲ့အကြောင်းနဲ့အသေးအပြောက်တိုးလာနိုင်တယ်လို့ပြည်ရဲ့ဝန်ကြီးဌာနဒုတိယပြောခွင့်ရ Nusrat Rahimi ကပြောပါတယ်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS တို့ကပြောပါတယ်အသေးခံဘုံခွဲသမားတဦးရဲ့အသေးခံဘုံခွဲတိုက်ခိုက်မှုအပြင်ဘုံ3လုံးကိုလည်းအသုံးပြုခဲ့တာလို့ IS ရဲ့ကြေညာချက်မှာဖော်ပြပါတယ်ဒီတိုက်ခိုက်မှုဟာဆိုရင်လူသားမျိုးနွယ်အပေါ်စန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဆိုပြီးအာဖဂန်သမ္မတအာရှက်ခါနီကလည်းတုံ့ပြန်ပြောဆိုပါတယ်။ချက်ပြန်လူမှုရေးနယ်ယဉ်ကျေးမှုစင်တာအဆောက်အအုံရဲ့မြောက်ခမ်းမှာတွစ်ဆုံပွဲကြီးအနည်းအတိတ်ကဘုံခွဲသမားကဖောက်ခွဲလိုက်တာဖြစ်ပြီးဒီနောက်မှာတော့ကြိုပြီးထောင်ထားတဲ့ဘုံနှလုံးတို့ဇက်တိုက်ပောက်ကွဲခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်။ရင်ကျေးမှုစင်တာနဲ့အတူရှိနေတဲ့ Afghan Voice Agency ABA ကအနည်းဆုံးသတင်းတောက်တဦးလည်းတည်ဆုံးခဲ့တယ်လို့ Reuters သတင်းကဖော်ပြပါတယ်။တချိန်ကမှပဲ Bok ပြည်နယ်မြောက်ပိုင်းမှာလည်းဘုံးပေါက်တာကြောင့်အနည်းဆုံးကလေး6ဦးတည်ဆုံးရပါတယ်။အစိုးရစန့်ချီရေးစစ်သွေးကြွတွေထောက်ထားတဲ့ဘုံးကိုကလေးတွေကတွေ့ပြီးကစားကြတာမှဘုံးပေါက်ခဲ့တာဆိုအာဏာပိုင်တို့ကပြောပါတယ်ရှင်။